Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုရေမင်းထွန်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ IS အစွန်ရောက်အဖွဲ့ရဲ့ခေါင်းဆောင်လို့ဆိုသူပြောတာကိုရယူထားတဲ့ဗီဒီယိုအသစ်တစ်ခုထွက်လာပါတယ်ဂျပန်ပြည်အကီတိုဟာဒီကနေ့ကစပြီးတော့နန်းစွန့်သွားပြီဖြစ်ပါတယ်ရခိုင်ပြည်နယ်ကနေဒုက္ခသည်တွေထွက်ပြေးသွားရတဲ့အရင်းခံအကြောင်းရင်းတွေကိုမြန်မာအစိုးရမဖြေရှင်းနိုင်သေးဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဘာသာရေးလွတ်လပ်ခွင့်အဆိုဆုံးနိုင်ငံတွေထဲမြန်မာနိုင်ငံလည်းပါဝင်နေပါတယ်
။ပြည်ချာကတ်တပ်ဖို့ရှိနေတယ်မယ်လို့ VOA ကိုပြောပြပါရစေ
။ဒီပုံအခြေစားဥပဒေတိုင်းမှာဟို94ဥပဒေမှာတောင်းမှာဒီအတိမတ်ပြသောဘာသာရေး
ဘာသာပေါင်းစုံချစ်ကြည်ရေးမှာဥဆောင်လှုပ်ရှားနေတဲ့ဦးအေးလွင်ရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။ပြည်စုံကိုနိုင်ငံတကာသတင်းတွေအပြီးနားဆင်နိုင်ပါတယ်။တစ်ဆက်တည်းမှာဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေနေရပြန်ရေးမြန်မာဘက်ကယုံကြည်မှုမတည်ဆောက်နိုင်သေးဘူးလို့ကုလအကြီးအကဲတဦးကပြောလိုက်တာပါကြောင့်ပါလေ။ဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့ Cyclone Fani ဟာအလွန်အားကောင်းတဲ့မုန်တိုင်းကြီးအဆင့်ကိုရောက်လာတဲ့ဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းဟာမုန်တိုင်းရွေရှားရာအဝင်တွေကျရောက်နိုင်ခြေရှိတဲ့အကြောင်းခန့်မှန်းချက်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့အင်ကန်နေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိမ်းတဲ့ကိုရန်မင်းထွန်းတို့ပြောပြပါမယ်ရှင်။
IS အစွန်ရောက်အကြမ်းဖက်ဝါဒီအဖွဲ့ရဲ့ခေါင်းဆောင်လို့ဆိုသူကသူ့ရဲ့နောက်လိုက်တွေကိုအမှားစကားပြောတာကိုရိုက်ယူထားတဲ့ဗီဒီယိုအသစ်တစ်ခုထွက်လာပါတယ်။အီရန်နဲ့ဆီးရီးယားမှာ IS အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ကာလီဖိတ်အစ္စလာမ်မစ်နိုင်ငံတော်ကြာဆုံးသွားရတဲ့အပေါ်တုံ့ပြန်လက်စားချေကြဖို့အဲ့ဒီဗီဒီယိုထဲမှာ IS အဖွဲ့ခေါင်းဆောင်ဆိုသူကတိုက်တွန်းထားပါတယ်။ IS အဖွဲ့ရဲ့သတင်းထုတ်ပြန်ရေးဌာန El Falcon ကအင်တာနက်ပေါ်မှာတင်လိုက်တဲ့16 မိနစ်ကျော်ကြာဗီဒီယိုထဲမှာ IS အဖွဲ့ရဲ့ခေါင်းဆောင်လို့တည်ထားကြတဲ့အဘူဘေကာ El Baghdadi လို့ဆိုသူကစကားပြောထားတာပါ။ဗီဒီယိုထဲမှာပါသူဟာမျက်နှာတွေကိုဝါထားတဲ့ဒါမှမဟုတ်မျက်နှာပုံးစွထားတဲ့တခြား IS အဖွဲ့ဝင်တွေနဲ့စကားပြောနေတာကိုတွေ့ရပါတယ်။သူတို့ပြောတာတွေထဲမှာစီးရီးယားနိုင်ငံဘောက်ဂူးစ်မြို့က IS နယ်မြေဆုံးရှုံးသွားတဲ့အကြောင်းပြောထားတယ်လို့သီရိလင်္ကာနိုင်ငံမှာလူ250ကျော်သေဆုံးခဲ့ရတဲ့ Easter တနင်္ဂနွေနေ့ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုချီးကျူးပြောဆိုထားပါတယ်။ဗီဒီယိုထဲမှာပါတဲ့လူဟာတကယ်ပဲ IS ခေါင်းဆောင်လားဆိုတာချက်ချင်းအတိမပြုနိုင်သေးတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တကယ်လို့အဲ့ဒီလူကဘဂဒါဒီဖြစ်တယ်လို့အတည်ပြုနိုင်မယ်ဆိုရင်တော့ငါးနှစ်အတွင်းပထမဆုံးအကြိမ်ဖြစ်သူပြန်ပေါ်လာတာဖြစ်ပါလိမ့်မယ်
။ဂျပန်နိုင်ငံရဲ့အီကရက်ဘီယင်အကီဟီတိုဟာဒီကနေ့မှဘီယင်အဖြစ်ကအနားယူနန်းစွန်သွားပြီဖြစ်ပါတယ်။နန်းစွန်ပွဲမှာသူကသူ့ရဲ့အနှစ်30နန်းသက်တခြားသူ့ကိုထောက်ခံအားပေးခဲ့တဲ့ဂျပန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းနဲ့ပြည်သူတွေအပေါ်ယုံကြည်မှုအပြည့်နဲ့သစ္စာရှိရှိတာဝန်ထမ်းဆောင်နိုင်ခဲ့လို့သူကန့်ကောက်ခဲ့ပါကြောင်းပြောခဲ့ပါတယ်။လူကြိုက်များသူဂျပန်ဘီယင်အကီဟီတိုဟာသူ့ရဲ့ကျန်းမာရေးအခြေအနေကိုအကြောင်းပြပြီးနန်းစွန်တော့မယ်အကြောင်းကို2016ခုနှစ်မှာကြေညာထားခဲ့တာပါ။ဘီယင်အကီဟီတိုနန်းစွန်တဲ့ဒီကနေ့ညသကောင်ရံမှာတော့အင်ရှင်မင်းသားနာရူဟီတိုကဂျပန်နိုင်ငံရဲ့အီကရစ်ဘီယင်အသစ်ဖြစ်လာမှာပါ။ဂျပန်နိုင်ငံအီကရစ်တွေရဲ့အခက်ခဲတာဟာအခုအချိန်ကာလမှာတော့နိုင်ငံအုပ်ရှောင်အဆောင်ရောင်မြတာဖြစ်ပြီးနိုင်ငံရေးအာဏာရယူထားတာမျိုးမရှိပါဘူး။
American Radio ရှင်နေကျုပ် Rod Rosenstein ဟာနှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်လာမယ့်သတင်းပတ်ကြရင်နှုတ်ထွက်တော်မှာဖြစ်ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ပေါ်အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ကစုံစမ်းစစ်ဆေးခဲ့တာမတ်လကပြီးဆုံးသွားပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်မှာအစီရင်ခံစာကိုထုတ်ပြန်ပြီးတဲ့နောက်သူနှုတ်ထွက်မဲ့ကိစ္စတရားဝင်ထွက်လာတာပါ။ Mueller 17ရက်နောက်သတင်းပတ်စနေနေ့မှာနှုတ်ထွက်မဲ့ကြောင်းသမ္မတ Donald Trump စီကိုပေးပို့တဲ့နှုတ်ထွက်စာထဲမှာ Mr. Rosenstein ကပြောထားပေမဲ့နှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့ပြောမထားပါဘူး။ဒုတိယရှင်နေကျုပ်ဖြစ် Mr. Rosenstein တာဝန်ထမ်းဆောင်တဲ့ကာလအတွင်းအခြေတင်ဖြစ်စရာကိစ္စရဲ့အတော်များများဖြစ်ခဲ့ပါတယ်။အဲဒီကိစ္စတွေထဲမှာ FBI ညွှန်ကြားရေးမှူး James Comey ကိုထုတ်ပြဖို့ထောက်ခံရေးသားထားတဲ့သမ္မတ Trump စီကိုသူပေးပို့ခဲ့တဲ့စာကိစ္စ2016ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်း Mr. Trump ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစီလှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ Robert Mueller ကိုစုံစမ်းစစ်ဆေးရေးမှူးအဖြစ်ခန့်အပ်ခဲ့တဲ့ကိစ္စတွေပါဝင်ပါတယ်။
အမေရိကန်အထူးစုံစမ်းရေးမှူး Robert Mueller ရဲ့ စုံစမ်းစစ်ဆေးမှုအစီအခံစာနဲ့ပတ်သက်ပြီးအတိုက်ခံဒီမိုကရက်တွေကသမ္မတထရမ့်ကိုမခံချိမခံသာအောင်ပြောဆိုနေတဲ့အပေါ်သမ္မတထရမ့်အလွန်စိတ်ဆိုးဒေါသထွက်နေရန်ရှိပါတယ်။2016ခုနှစ်ရွေးကောက်ပွဲအတွင်းရုရှားကြားဝင်နောက်ဆက်မှုတွေမှာသမ္မတထရမ့်နဲ့သူ့ရဲ့မဲဆွယ်စည်းရုံးရေးမှုအဖွဲ့ပါဝင်ပတ်သက်မှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီအခံစာမှာကောက်ချက်ချထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတရဲ့လုပ်ရက်တွေအပေါ်ဥပဒေကြောင်းအရအရေးယူနိုင်တဲ့အစီအထည်မရှိဘူးလို့ရှေ့နေချုပ်ဝီလျံဘာကဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်ဒီလိုဆုံးဘာကြောင့်ဒီလိုဆုံးဖြတ်တယ်လဲဆိုတာရှင်းနေချုပ်ဘာကိုမေးခွန်းထုတ်ချင်တယ်လို့အတိုက်ခံဒီမိုကရက်တစ်ဘက်ကပြောဆိုတဲ့အပေါ်သမ္မတထရမ့်ကဒေါသထွက်နေခဲ့တာပါ။ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုအစီအခံစာအချင်းချုပ်နဲ့သမ္မတကိုတရားစွဲဖို့ခိုင်လုံတဲ့အကြောင်းပြချက်မရှိကြောင်းဆုံးဖြတ်ချက်အပေါ်ရှင်းနေချုပ်ဘာကဗုဒ္ဓနေ့မှာအထက်လွှတ်တော်မှာထွက်ဆိုသွားဖို့ရှိပါတယ်။ချတာပရင်းနေအောက်လွှတ်တော်တရားရေးရာကော်မတီကြားနာပွဲကိုတော့ရှင်းနေချုပ်ဘာလာမယ်မလာဘူးဆိုတာကိုတော့ရေရေရာရာမပြောနိုင်သေးပါဘူးခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့အင်္ဂါညနေဘက်သတင်းတွေကိုဆက်လက်ပြောပြနေပါတယ်။ဒီခိုင်ပြည်နယ်ကနေရိုညာမုစလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့အခြေခံအကြောင်းအရာတွေကိုကံပြည့်ဖြစ်ရှင်းလာမှာတွေ့တမှုမရှိသေးဘူးလို့လူသားဆောင်ရမှုအကူအညီပေးဆိုင်ရာကုလသမဂ္ဂအကြီးအကဲမာခ်လိုကော်ကပြောပါရယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမူရင်းနေရာတွေကိုပြန်သွားစေချင်ဖို့အတွက်ယုံကြည်မှုတည်ဆောက်ရေးမြန်မာနိုင်ငံကမလုပ်နိုင်သေးဘူးလို့မာခ်လိုကော်ကပြောပါရယ်သူဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ပြီးတဲ့နောက်မကြသေးခင်ကပဲပြန်ရောက်လာတာပါသူစကားပြောခဲ့တဲ့ဒုက္ခသည်တွေအားလုံးကသူတို့ပြန်ဖို့အတွက်လုံခြုံစိတ်ချရပြီလို့မယူဆကြတဲ့အကြောင်းနဲ့လွလတ်စွာသွားလာခွင့်ရပြီးပညာရေးအလုပ်ကိုင်းစတဲ့အခွင့်အလမ်းတွေရှိမယ်ဆိုတဲ့အာမခံချက်မျိုးလိုချင်ကြတဲ့အကြောင်းမစ္စတာလူကော့ခ်ကပြောပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကသုံးနှုန်းခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကလက်မခံပါဘူး။ဒုက္ခသည်တွေကိုပြန်လက်ခံဖို့ကိစ္စကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တောင်မကကုလသမဂ္ဂနဲ့ပါပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာတာဝန်ရှိသူတွေကပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုဝန်ဝိုင်းတွေကိုအကူအညီပေးဖို့ဒီနှစ်အတွက်ရန်မုံငွေဒေါ်လာ962တန်းကုလသမဂ္ဂကပန်ကြားထားတာမှာစကွနေရာကိုင်းလုံးမဲရသေးတာကြောင့်တိတ်ကိုစိုးရိမ်မိတယ်လို့မစ္စတာလူကော့ကသတင်းထုတ်တွေကိုပြောပါတယ်။ကဘာကစိတ်ဝင်စားမှုနည်းလာပြီလို့ကျွန်တော်ထင်ပါတယ်။ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ပန်ကြားခဲ့တဲ့ရန်မုံငွေရဲ့80ရာခိုင်နှုန်းရခဲ့ပါတယ်။အခုတော့အများကြီးလိုနေပါသေးတယ်လို့သူကပြောပါတယ်။လိုအပ်တဲ့ရန်မုံငွေကိုမရဘူးဆိုရင်စားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုလိုကိစ္စရပ်တွေမှာစိုးရွားတဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့လည်းမစ္စတာလူကော့ကသတိပေးပြောဆိုသွားပါတယ်။ဒီသတင်းနဲ့ဆက်ဆက်ပြီးဆက်သွယ်မေးမြန်းထားတဲ့သတင်းလွှာကိုတော့သတင်းတွေအပြီးမှာထုတ်လင်းဖို့ရှိပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာရှီဟိတ်မွတ်စလင်ဘာသာဝင်မဟုတ်တဲ့သူတွေလူနည်းစုတွေနဲ့ခရစ်ယာန်တွေရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရွားနေတယ်လို့ American ကမနေ့တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့2019ခုနှစ်အစဉ်အခါစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုစောင့်ကြည့်စုံစမ်းပြီးနှစ်စဉ်အစီအခံစာထုတ်ပြန်နေရမှာ2019ခုနှစ်အစဉ်အခါစာအတွက်ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အဆိုးရွားဆုံးချိုးဖောက်မှုနိုင်ငံအဖြစ်နိုင်ငံပေါင်း16နိုင်ငံကိုဖော်ပြထားပါတယ်။USCIRF ရဲ့2019ခုနှစ်အစီအခံစာနဲ့ပတ်သက်ပြီးအီရန်ဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒီလိုဘာသာရေးလွတ်လပ်ခွင့်ချိုးအဆိုးရွားဆုံးချိုးဖောက်မှုနိုင်ငံ16နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်နဲ့တခြားအဖွဲ့အစည်းတွေကနေတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ပါဘူးလို့လည်းသူတို့ကညှင်းဆန်နေတယ်လို့ USCIRF ရဲ့ Commissioner Gil Mantinga ဆိုပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုဘာသာရေးအရဖိနှိပ်တဲ့ဆိုတဲ့ဆက်ဆွဲချက်ကိုလည်းညှင်းဆိုလို့ရှိပါတယ်။USCIRF နိုင်ငံတော်ဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့ဖော်ထုတ်တွေ့ရှိချက်တွေအပေါ်အခြေခံပြီး American သမ္မတနိုင်ငံကြားရေးဌာနနဲ့လွှတ်တော်မှမူဝါဒတွေချမှတ်လို့ရှိတယ်လို့ဆိုပါရက
် American ပြည်တော်စု California ပြည်နယ်ကဂျူးဘုရားကျောင်းတစ်ခုကိုစနေနေ့ကတရက်နဲ့ဝင်ပစ်ခဲ့မှုအတွက်ဖမ်းဆီးခံထားရသူကိုဒီကနေ့တရားရုံးထုတ်ဖို့ရှိပါတယ်အသက်19နှစ်အရွယ် John Ernest ကိုလူသက်ဖို့ကြိုတင်ကြံစီလှုပ်ဆောင်မှုဆိုင်ရာအမှုသုံးမှုနဲ့ဆွဲချက်တင်ထားပါတယ် Social Media မှာထိန်းချုပ်ပြောဆိုချက်တစ်ခုတင်ထားတယ်လို့သတင်းပေးတာကိုအဲ့ဒီတိုက်ခိုက်မှုမဖြစ်ခင်9မိနစ်အလိုမှာရခဲ့တယ်လို့တရားဥပဒေစိုးမိုးပိုင်းတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့လည်းပြစ်ခတ်မှုမဖြစ်အောင်တားဆီးဖို့အချိန်အလုံလောက်မရှိခဲ့တယ်လို့အသေးစိတ်အချက်အလက်တွေလည်းမရခဲ့ဘူးလို့ပြောပါတယ်။အဲ့ဒီပြစ်ခတ်မှုအတွင်းလူတစ်ယောက်သေဆုံးပြီး3ယောက်ဒဏ်ရာရသွားပါတယ်။ Ernest ရဲ့မိဘတွေကအခုဆိုရင်သူတို့သားဟာဂျူးလူမျိုးတွေပေါ်ရာစုနှစ်ပေါင်းများစွာဂျူးလွန်ခဲ့တဲ့စိုးရွားတဲ့လူရဲ့တမိုင်းမှတ်တမ်းထဲမှာပါသွားပြီဖြစ်တာကြောင့်ထိတ်လန့်တုန်လှုပ်မိတယ်လို့ဝန်းနေရပါတယ်လို့ပြောပါတယ်။Honest ရဲ့ပြစ်ခတ်မှုတွေကမလွဲချော်ခဲ့ဘူးဆိုရင်ထိခိုက်ဒဏ်ရာရသေဆုံးသူအရေအတွက်တိထက်ပိုများသွားနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ သူပြစ်ခတ်တာကို social media ပေါ်မှာတိုက်ရိုက်ထုတ်လွှင့်ဖို့ Ernest ကကြိုးစားခဲ့ပေမဲ့သူ့ mobile phone ကလုံးမလုတာကြောင့်မအောင်မြင်ခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်မှုတဲ့ American စစ်သားဟောင်းတဟူတောက်ကြံတွေကအကြမ်းဖက်တိုက်ခိုက်မှုကြံစီမှုနဲ့ဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူ Mark Domingo ဟာ California ပြည်နယ် Resetta မြို့သားဖြစ်ပြီး California ပြည်နယ်တောင်ပိုင်းမှာလူပြူလူမျိုးကြီးဝါဒတွေကျင်းပတဲ့လူစုလူဝေးပွဲတစ်ခုမှာဘုံဖောက်ခွဲမှုကြံစီမှုနဲ့အဖမ်းခံခဲ့ရတာပါ။ California ပြည်နယ်ကအစိုးရရှိတဲ့ Nick Hanna က Mark Domingo ဟာဘုံလုံးရမှာအသုံးပြုတဲ့ပစ္စည်းတွေကိုဝယ်ခဲ့ပြီးအိမ်တွင်းလုံးဘုံတွေလုတ်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီဘုံတွေကို American ပြည်ထောင်စုထောက်လိုင်းရေးအဖွဲ့ FBI ကဟန်ပြအယောင်ဆောင်ပြီးသူ့ကိုပေးခဲ့တာဖြစ်ပြီးတကယ်ဘုံတွေမဟုတ်ဘူးလို့လည်းပြောပါရယ်။ Mark Domingo ဟာ New Zealand နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတိုက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုဘုံခွဲဖို့ကြံစီခဲ့တာလို့လည်းအစိုးရရှိနေတွေကပြောပါရယ်။ California တောင်ပိုင်းကလူပြူလူမျိုးကြီးဝါရီတွေရဲ့စုဝေးပွဲတွေကတော့တယောက်သူမရှိလို့ဖြစ်ခဲ့ပေမဲ့ဒီပွဲကိုဆန့်ကျင်တဲ့သူတွေတံပြန်လုပ်ခဲ့တဲ့စုဝေးပွဲကိုတော့လူအများကြီးတက်ရောက်ခဲ့ပါရယ်ခင်ဗျာ။
ကနေဆိုင်ကလုံးမုန်တိုင်းတန်တင့်ထားတဲ့မိုဇမ်ဘစ်နိုင်ငံမှာမိုးပြင်းထန်ရွာနေဆက်ဖြစ်တာကြောင့်အကူအညီတွေပေးပို့ဖို့အခက်အခဲတွေ့နေပါတယ်။မုန်တိုင်းကြောင့်သေဆုံးသူရေတွဲဟာလည်း38ယောက်တိရှိနေပါပြီ။ပြီးခဲ့တဲ့ကြာသပတေးနေ့ကကနေဆိုင်ကလုံးမုန်တိုင်းဝင်တိုက်တာဖြစ်ပြီးဒါဟာပြင်းထန်တဲ့မုန်တိုင်းတက်ခတ်မှုကိုမိုဇမ်ဘစ်နိုင်ငံအနေနဲ့သတင်း6ပတ်အတွင်းဒုတိယကြိမ်ကြုံရတာပါ။မိုးကြောင့်ရေကြီးမြေပြိုတာတွေဖြစ်နေတယ်လို့အရေးပေါ်အကူအညီတွေပေးပို့ဖို့အကူအညီပေးအဖွဲ့တွေအသုံးပြုနေတဲ့လမ်းတွေလည်းပြတ်တောက်နေပါတယ်။နောက်ထပ်မိုးဆက်ရွာနေတာနဲ့အမျှအခြေအနေကပိုဆိုးလာပွဲရှိပါတယ်။လူပေါင်း 23,000 ကျော်အိုးအိမ်မဲ့ဖြစ်နေပြီးအင်ဂျီ 3,000 ခွဲနီးပါးပျက်စီးဒါမှမဟုတ်ပြိုကျသွားပြီလို့မိုဇမ်ဘစ်သဘာဝဘေးရန်တွေစီမံခန့်ခွဲရေးဌာနကပြောပါတယ်။ပြီးခဲ့တဲ့မလလယ်တုန်းကပဲမိုဇမ်ဘစ်၊ဇင်ဘာဘွေ၊မလာဝီနဲ့မရဂက်စကာနိုင်ငံတွေကိုအီဒိုင်းဆိုက်ကလုန်းမုန်တိုင်းဝင်တိုက်တာကြောင့်လူပေါင်း 1,000 ကျော်သေဆုံးခဲ့ရပါသေးတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့ဆက်သွယ်မေးမြန်းချက်တွေသတင်းလှော်တွေစက်တိုက်နှာစင်ကြရပါမယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံအတွင်းဝီကာမွတ်စလင်တွေကိုထိမ့်သိမ်းရေးစခန်းမှာထားတဲ့ကိစ္စပါဝင်ကိစ္စရပ်တွေကြောင့်တရုတ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအဆိုးရွားဆုံးနိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်နိုင်ငံခြားရေးရုံးကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်ဤတန်စင်ကပြောပြပေးပါမယ်ရှင်
။ USCIRF ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာစိုးရင်စရာအကောင်းဆုံးနိုင်ငံစည်းနွေတွေမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့မြန်မာရဲ့အင်ဒီဂျင်တရုတ်နိုင်ငံကိုလည်းထည့်သွင်းထားပါတယ်။ဝီဂါမွတ်စလင်ကိုထိန်းသိမ်းစခန်းတွေမှာပိတ်ထားပြီးတော့ညှဉ်းပန်းနှိပ်စက်မှုတွေလှုံ့ဆော်နေတဲ့တရုတ်နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအဆိုးရွားဆုံးနိုင်ငံဖြစ်တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission USCIRF Commissioner Gary Bawa ကပြောပါတယ
် But it's also against Tibetan Buddhists against Falun Dong
ဝီဂါမွတ်စလင်တွေပေါ်တာမကတိဘက်ဗုဒ္ဓဘာသာဝင်တွေ Falun Gong လို့အဖွဲ့မျိုးတွေတရားဝင်မှတ်ပုံတင်ထားတဲ့ဖျားအကြောင်းတွေကအစဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုရှိနေတာပါတရုတ်ကွန်မြူနီအစိုးရမဟုတ်တဲ့တခြားတစ်ခုခုအပေါ်တရုတ်နိုင်ငံသားတယောက်တပ်ဝင်ယုံကြည်တာကိုတရုတ်အစိုးရကတွေးရင်တွေးသလိုချိန်ချောက်မှုတွေလှုံ့ဆော်ပြီးဒီလိုတခြားယုံကြည်မှုပြောက်အောင်နှီးမျိုးစုံနဲ့လှုံ့ဆော်နေပါတယ
် USCIRF ရဲ့2019ခုနှစ်စီရင်ခန့်စာမှာဖော်ပြထားတဲ့တရုတ်ဝန်အဆင့် CPC အထူးစိုးရင်ပွဲရနိုင်ငံစည်းနွေတွေမှာအမေရိကန်နိုင်ငံသားတွေထားတာက2018ခုနှစ်တုန်းက CPC အဖြစ်သတ်မှတ်ထားတဲ့မြန်မာတရုတ် Eritrea အီရန်မြောက်ကိုရီးယားပါကစ္စတန်ဆော်ဒီအာရေဗျာဆူဒန်တာဂျစ်ကစ္စတန်တာကမနစ္စတန်စတဲ့နိုင်ငံပေါင်း10နိုင်ငံပါဝင်အရင် CPC စီးရင်ထဲမှာမပါဝင်သေးတဲ့ဗဟိုအာဖရိကသမရနိုင်ငံနိုင်ဂျီးရီးယားရုရှားဆီးရီးယားဥဇ်ဘက်ကစ္စတန်နဲ့ဗီယက်နမ်တို့လည်းပါဝင်ပါတယ်1999ခုနှစ်ထဲကအထူးစိုးရင်ပွဲရနိုင်ငံစီးရင် CPC မှာထည့်သွင်းခံရတဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအဆိုးပိုင်းလမ်းကြောင်းကိုဦးတည်နေတဲ့အတွက်ဒီစီးမှာဆက်ပြီးတော့ထည့်သွင်းသွားမှာဖြစ်တဲ့အကြောင်း USCIRF Commissioner Gail Manchin ကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်ရိုဟင်ဂျာမွတ်စလင်တွေပေါ်မှာရက်စက်ကြမ်းကြုတ်မှုတွေဖြစ်ခဲ့ရတဲ့ပတ်သက်ပြီးတော့မြန်မာအစိုးရစစ်တပ်နဲ့တခြားဖွဲ့စည်းတွေကလည်းတောင်ဝင်ခံမှုတောင်ဝင်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ဘူးလို့လည်းသူတို့ကငြင်းဆန်နေတာဖြစ်ပြီးတော့အထူးသဖြင့်ရိုဟင်ဂျာမွတ်စလင်ပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံကို CPC စီးရင်ထဲမှာဆက်လက်ထည့်သွင်းရတာလို့မန်ချင်က VOA ကိုပြောပါတယ်မြန်မာနိုင်ငံတွင်းမှာဘာသာပေါင်းစုံချစ်ချစ်ရေးမှာဥဆောင်လှုပ်ရှားနေသူတူဦးဖြစ်တဲ့ဦးဝင်းလွင်ကတော့ မြန်မာနိုင်ငံဟာဖွဲ့စည်းပုံအရဘာသာရေးလွတ်လပ်ခွင့်ကိုအာမခံထားပေမဲ့လက်တွေ့မှာအခုချိန်ထိဘာသာရေးအရခွဲခြားကန့်သတ်မှုတွေရှိနေတယ်လို့ VOA ကပြောပြပါတယ်
။မြန်မာပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းမှာအခု94ဥပဒေမှာတောင်းမှာဒီအတိမတ်ပြုထားသောဘာသာရေးလေးရပ်စလုံးဟာဘာသာကိုအကြောင်းပြုပြီးမိသူတူတယောက်မှခွဲခြားဆက်ဆံမှုမရှိစေရဆိုတဲ့အပပါပါတယ်။စာထဲမှာပါတဲ့ဟာတော့လက်တွေ့မှာမဖြစ်သေးတာတော့အသေးချာပါ။အခုတတိလည်းမဖြစ်သေးပါဘူး။အများကြီးလိုအပ်ချက်တွေရှိနေပါသေးတယ်။အထူးသဖြင့်ကျွန်တော်တို့အစ္စလာမ်ဘာသာဝင်များဥပမာဆိုလို့ရှိရင်ကျွန်တော်တို့ကိုးကွယ်ဖို့အတွက်ဆိုရင်ဝတ်ပြုဖို့အတွက်လူဦးရေတိုးဝါလာတယ်။1962ခုနှစ်ကစပြီးပလီတလုံးမှအသက်စတင်ပြီးတော့အဆောက်လုပ်မရသေးပါဘူး။နော်အရေးခင်းနေဖြစ်လိုက်ပြီဆိုရင်လည်းဟိုအဲ့ဒါဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်ခံရတဲ့အခါကျတော့အဲ့ဒီဘာသာရေးအဆောက်အဦတွေကိုပိတ်ပြီးပြန်ဖွင့်မှုကိစ္စရပ်တွေကိုလည်းမခွင့်ညာသေးဘူးနော်နောက်တစ်ခါဒီဘာသာရေးအဆောက်အဦတွေကတရားဝင်ဟိုလောက်ကမဟုတ်ဘူးစတဲ့အကြောင်းပြချက်တွေပါတယ်လက်တွေ့ကတော့ကိုးကွယ်မဲ့သူများရှိတော့လေကိုးကွယ်စရာနေရာများမရှိဘူးဒီအခက်အခဲတွေရှိနေတယ်ပိတ်နေတာတွေလည်းမပွင့်သေးပါဘူး။အော်ဒါကဝတ်ပြုကိုယ်ကွယ်မှုနဲ့ပတ်သက်လို့ပါ။နောက်တစ်ခါဒီကျွန်တော်နိုင်ငံသားချစ်ရေးကိစ္စတွေမှာလည်းပဲကီမမှာရှိတဲ့အစ္စလာမ်ဘာသာဝင်များဟာဘလောက်ပဲလူကြီးတွေနဲ့တွေ့ဆုံတဲ့အခါမှာပြောအစ္စလာမ်ဘာသာဝင်ဆိုတာနဲ့တွေးနှောဆိုပြီးတော့ကတစ်ခါမှကဘာမှမကြဘူးတဲ့လူမျိုးနာမည်တွေတတ်ပြီးတော့အဲ့ဒါဒီနဲ့ထုတ်ပေးတဲ့လူတွေထုတ်ပေးတယ်ထုတ်မပေးတဲ့လူတွေမပေးဘူး။အဲ့လိုမှတ်ပုံတင်မရတဲ့အခါကျတော့ကလေးတွေပညာသင်ကြားရေးမှာလည်းအခက်အခဲရှိတယ်။ passport တွေရှောက်တဲ့နေရာမှာလည်းအခက်အခဲရှိတယ်
။ဗုဒ္ဓဘာသာများစုရှိတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုအခြေခံတဲ့အမျိုးသားရေးလှုပ်ရှားမှုတွေကလည်းအခုနှစ်ပိုင်းတွေအတွင်းမှာအားကောင်းလာနေပါတယ်။ဒါဟာတစ်ဖက်မှာတခြားဘာသာကြားတွေကိုဖိနှိပ်ကန့်သတ်ဖို့တွန်းအားပေးသလိုမျိုးဖြစ်လာတယ်လို့ဘာသာပေါင်းစုံချစ်ချည်လှုပ်ရှားသူတွေကယူဆကြပါတယ်။
မိုင်တန်စင်ပြပြသွားတာပါရှင်။အခုဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရာပြန်ရေးဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာမွတ်စလင်တွေနေရပ်ပြန်နိုင်ရေးမှာမြန်မာဘက်ကယုံကြည်မှုမတည်ဆောက်နိုင်ဘူးလို့ကုလအကြီးအကဲတဦးကပြောချိန်မှာပဲလက်တလောရခိုင်ပြည်နယ်တွင်းဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပ်ပြန်ရေးဟာပိုပြီးတော့အလံဝေးနေပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေတမကရခိုင်မှာကျန်တဲ့ရိုဟင်ဂျာတွေအတွက်တောင်လုံခြုံရေးစိုးရိမ်စရာဖြစ်နေတယ်လို့မောင်တော်ဒေသခံရိုဟင်ဂျာတွေကပြောကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရတဲ့အခြေခံအကြောင်းရင်းတွေကိုကင်တွဲဖြေရှင်းမှုတိုးတက်တာမရှိသေးဘူးလို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲမတ်လော့ခော့ကပြောဆိုလိုက်ပါတယ်။သူစကားပြောခဲ့တဲ့ဒုက္ခသည်တွေအားလုံးကတော့သူတို့ပြန်နိုင်မှုအတွက်လုံခြုံစိတ်ချရပြီလို့မယူဆကြရတဲ့အကြောင်းနဲ့တကယ်လို့နေရက်ကိုပြန်တက်ခဲ့တယ်ဆိုရင်တော့လွတ်လပ်စွာသွားလာခွင့်ရပြီးတော့ပညာရေးအလုပ်ကိုင်စားတဲ့အခွင့်အလမ်းတွေရှိမယ်ဆိုတဲ့အာမခံချက်မျိုးလိုချင်ကြတဲ့အကြောင်းသူကပြောဆိုပြီးကုလအကြီးအကဲကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအများဆုံးခိုးလုံနေထိုင်ရာကုလတုဘလောက်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥမ္မာပေါင်းကလည်းရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်နေရေးအနေထားကိုစောင့်ဆိုင်းနေကြပေမဲ့လို့လုံခြုံရေးစိုးရိမ်ချက်တွေကတော့အတော်ကိုရှိနေကြတော့မယ်လို့ပြောပါတယ
်ဟုတ်ကဲ့ပါအခုကတော့လောလောဆယ်ကျွန်တော်တို့ကဟိုလေဒီမြန်မာနိုင်ငံမှာသွားဖို့ဆိုပြီးတော့ကျွန်တော်တို့လည်းဆုံးညွှန်နေကြတယ်ဒါပေမဲ့မြန်မာဆိုတော့ဆီကလောလောဆယ်ဘာမှတုံ့ပြန်လာတာမျိုးတွေအခုတည်းမထွက်ရှိပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့လည်းပြောရဲဘာချန်ဇိုကိစ္စကိုကျွန်တော်တို့ကနေတဲ့ပြောနေတယ်ဒါကျွန်တော်တို့ကလာမကန်ဘူးဒီမြန်မာနိုင်ငံကိုပဲကျွန်တော်တို့ဖတ်ချင်တာပါဆိုပြီးတော့ကျွန်တော်တို့ကသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့ကိုလို့တုံ့ပြန်ခဲ့တာရှိတယ်ဒီကကျွန်တော်တို့ကမြန်မာဆိုတော့ဆီကတုံ့ဆိုချင်တာသဘောတော့ကျွန်တော်တို့မြန်မာနိုင်ငံမှာသွားပြီးတော့ကျွန်တော်တို့ဟာကျွန်တော်တို့ဆင်ခဲ့တဲ့ဟုတ်စာပစ္စည်းတွေနဲ့ကျွန်တော်တို့ပြင်ခဲ့တဲ့ညီလာမင်းမူလနေရပေါ့မူလနေရနဲ့ကျွန်တော်တို့လုံချွေရပေါ့အတိတ်ကလုံချွေရပိုင်းနဲ့ကျွန်တော်တို့ဟာအရင်ကရရှိခဲ့တဲ့နိုင်ငံစားကောင်းတွေနဲ့ကျွန်တော်တို့ပညာရေးချင်မာရေးသွားလာရစီဖာရကုလားဆံပြေအောင်လောပိမယ်ဆိုလို့ဆိုရင်ကျွန်တော်တို့ကုလုံသွားမှာပါ
ဟုတ်ကဲ့အဲ့တော့လောလောဆယ်ဒီဒုက္ခသည်စခန်းထဲမှာရောပြန်မို့သွားဖို့ကိစ္စဘာများသတင်းကြတာရှိလဲရှင
်သူကဆေးဝဲလာမယ်ဆိုပြီးလူရဲဆုံးဆန်းနေကြတယ်အဲ့ဒါကိုပဲသူတို့ကဆုံးညွှန်နေကြတာပါအဲ့ဒီ CM Pizza လူရဲလောလောဆယ်ဒန်တိုလီဒုက္ခသည်စခန်းမှာနေနေရှိသေးတယ်ဟောမှာ UNC plan second ဟောစခန်းနေမှာရှိတယ်အဲ့ဒီကိုဒီမှာလဲကျွန်တော်တို့မြင်လို့နေတယ်အခုပထမကျွန်တော်တို့လာမကန်ခဲ့တယ်အစ်မကကိစ္စကိုလည်းအစ်မကစာနေရကအခုနလာလို့ရှိပြီအစ်မကမှာဘိုးဟာသူတို့ပြည့်တဲ့ data bio data မှာသူတို့ရင်းရလို့ news ပြီးတော့ရေးပြတာရှိတယ်။ဒါကအခုလုံးလုံးနေကြတယ်အစ်မကက data ထားတွေပါတယ်ကိုလိုလောက်နေကြတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟီဂျာဒုက္ခသည်တွေဒေယရင်ကိုပြန်လို့ကြပြင်မဲ့စိုးရိမ်မှုတွေရှိနေကြတယ်လို့ပဲရခိုင်ပြည်နယ်ထဲမှာပဲတဖက်နိုင်ငံကိုထွက်မပြေးပဲနဲ့ကြံခဲ့တဲ့ရိုဟီဂျာမွတ်စလင်တွေမှာလည်းလက်တလောရခိုင်တပ်နဲ့အစိုးရတပ်တို့ကြားရင်ဆိုင်တိုက်ပွဲတွေဖြစ်နေလို့သူတို့ရဲ့အသက်ဘေးစိုးရိမ်နေကြရတယ်လို့မောင်းတော်မြို့နယ်မြို့သကြီးကြီးရွာသားရိုဟီဂျာမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလည်းအခြေအနေပြောပြပါရယ်
အလုံးကပြန်လာရှိနေကြတယ်ဒါပေမဲ့ဒီမှာစင်ကိုကဒီမှာမြင်ရဆိုတော့ဒီကကျန်နေတွေကအကုန်ပြီးတယ်ဆိုတော့လုံဆောင်ရေးကစားပြီးတော့ဘာမှကစင်ပြူသူကလူတွေပြန်လာမယ်မလာဘူးဆိုတာကျွန်တော်ဒီနိုင်ငံကမြန်မာအစိုးရနဲ့ပဲဆက်ဆိုင်တယ်သူတို့ကစေတနာရှိရှိအလုံးစီစဉ်ပြီးရင်ဟောပေါ့ပြန်လာလို့ရတယ်ကျွန်တော်လူတွေပြန်လာနိုင်တော့တဲ့အချိန်တစ်ခုကိုသူတို့ကအခုထိစားလေးစားဝပြခုထိဘာမှတန်တီးနိုင်ပြရကျွန်တော်ကမကြည့်ရဘူး။ဒါပေမဲ့နေပြမှာဥပမာဘူတီတော်အထူးသဖြင့်ဘူတီတော်နေပြမှာဆိုရင်လူတွေကတော်တော်ကိုဒုက္ခရောက်နေတယ်။နောက်ပြီးတော့တိုက်ပွဲတွေပြနေရခါစီဇန်တွေပြီးတော့ရွာတွေလာပြီးတော့ရှားသူတို့နေပြမှာလူတွေကစိတ်လုံးရှုံးတယ်မဟုတ်ဘူး။ဒါပေမဲ့ခုရွာခုပြည်ဆိုပြီးတော့ဒီအတိုင်းတည်ဆင်းနေနေရပါဘူးနော်
။လက်တလုံးမှာတော့ရိုဟီဂျာဒုက္ခသည်တွေအတွက်ရထားတဲ့ဂျမ်ဘုံဝင်ကိုမရဘူးဆိုရင်တော့စားတဲ့ရိတ်ခါနဲ့ကျန်းမာရေးဆောက်ရှောက်လို့ပို့လို့ကိစ္စတွေမှာစိုးဝါတဲ့အကျိုးဆက်တွေဖြစ်လာနိုင်မယ်ဆိုပြီးတော့လေကုလအကြီးကဲကသတိပေးပြောဆိုထားပါတယ်။ကုတုပလောင်ဒုက္ခသည်စခန်းကဥမပေါင်းကလည်းစခန်းတွင်းကကျန်းမာရေးဆောက်ရှောက်မှုတွေကအခက်အခဲတွေရှိတယ်ဆိုပြီးသူ့အတွေ့အကြုံပြောပြပါတယ
်။အခုတုံတွေ့ရတာကဒီကဲကျွန်တော်ကျန်းမာရေးကိစ္စပါပြဿနာကိုကျွန်တော်လူတိုင်းမှာကိုရောကဖိနေရမြောင်မြောင်ကဖိနေရဒီမှာကျွန်တော်ဒီမှာရှိတဲ့ injury စေရမတော့မယ်ဆိုလို့သူတဲ့အတိုင်းအတမပေးဘူးကျွန်တော်မှကျမရက်ချင်းညောင်းသူဝမိကြရချင်းဒီမှာတည်းရရဖလိုပြီးမယ်ဆာရောပြီးမယ်ဆိုလို့သူလက်ခံမယ်ဆိုလို့ကျွန်တော်ဖောက်ကွန်ပြီးမှဆိုလို့သူတို့ပြန်ကြပြီ
အခုလိုမျိုးကုလသမဂ္ဂနဲ့နိုင်ငံတကာကသုံးနှုတ်ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုတ်ကိုတော့မြန်မာအစိုးရကလက်မခံပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကတိတ်ရှောင်သွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးကိစ္စကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားမကပဲနဲ့ကုလသမဂ္ဂနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးမြန်မာအစိုးရတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်ရှင်။
ရရှိမှာခင်ဗျာဒီသတင်းပတ်ထဲလာမယ့်မေလ3ရက်နေ့ဟာကမ္ဘာကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒက်လီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီနေ့ည9နာရီခွဲနောက်ပိုင်းဆွေးနွေးကြမယ့်ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါတယ်ရှင်။အခုဘင်္ဂလားဒေ့ရှ်မှာဖြစ်ပေါ်နေတဲ့မုန်တိုင်းဖန်နီဟာမြမကန်ယိုရန်ဘက်ရောက်လာနိုင်မလားဆိုတာကိုလည်းပြောပြပေးပါမယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဖန်နီဟာနောက်36နာရီအတွင်းအလွန်ကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းကြီးဖြစ်ပေါ်လာလိမ့်မယ်လို့မိုးစလတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။မုန်တိုင်းပြင်မိုးချိုကာလတွေမှာရင်ဆိုင်နေရတဲ့ဘေးအန္တရာယ်တွေအတွက်လည်းပြင်ဆင်ဆောင်ရွက်ထားတယ်လို့ဆိုပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါရှင်
။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းဖန်နီဟာအလွန်ကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိလာမှာဖြစ်ပါတယ်။မုန်တိုင်းဖြတ်တမ်းမဲ့လမ်းကြောင်းဟာပြောင်းလဲနေတဲ့အတွက်မုန်တိုင်းဝင်မဲ့ကန်ယူရန်ကိုခန့်မှန်းနေရဆဲဖြစ်ပါတယ်။ဥရောပမိုးလီဝတ်တာစင်တာတွေရဲ့တွက်ချက်မှုအရမုန်တိုင်းဟာအိန္ဒိယကန်ယူရန်ကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ကိုဖြတ်တန်းဝင်ရောက်မယ်လို့ဆိုပါတယ်။ခန့်မှန်းထားတဲ့အတိုင်းဘင်္ဂလားဒေ့ရှ်ကန်ယူရန်ကိုဝင်ရောက်မယ်ဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းဟာမုန်တိုင်းဝန်းဝိုင်းနဲ့ကြာရောက်နေလို့မုန်တိုင်းတံခံစားရနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီမုန်တိုင်းနဲ့ပတ်သက်လို့မိုးလီဝတ်တာနဲ့ဇလဗီဒာညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးက
ဒီမှာမှတော့ဒါကျွန်တော်တို့ဒီမုန်တိုင်းဟာရခိုင်မြောက်ပိုင်းအော်ကြရင်ညောင်းဒီဆိုင်ဟောပိုင်းနဲ့ဘင်္ဂလားဒေ့ရှ်ပေါ့နော်ဒီမဏီတော့တော့သူရဲ့သူဒီတွတ်ထုတ်တဲ့ဒီတွတ်ထုတ်ချက်မှာသူရှေ့ကနေပြီးတော့တွတ်ထုတ်လာတဲ့ဥစ္စာမှာပေါ့နှစ်ခုကွဲနေပေါ့နော်ဘဝနေညောင်းလောက်မှာတော့အိန္ဒိယကန်ချီကိုဖြတ်သွားတယ်တွတ်ထုတ်တဲ့ဥစ္စာမှာသူကတော့ရှော့ဒီအခုတိုင်းပဲကန်ရှောင်းလာပြီးတော့မှဒီဘင်္ဂလားဒေ့ရှ်နိုင်ငံပေါ့နော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီဖြတ်ချုံဝင်ရောက်မယ်ဒီစာမျိုးလေးဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီဖြတ်ကျော်တဲ့အချိန်မှာတော့ဒီမုန်တိုင်းရဲ့အဝင်ဝိုင်းထဲမှာကျွန်တော်တို့ကရခိုင်မြောက်ပိုင်းကြာနေတဲ့ကြောင့်ဒီရခိုင်မြောက်ပိုင်းမှာလည်းအမုန်တိုင်းနဲ့နေပါတယ်ပြီးတော့ဆ ဆန်းစားနိုင်ရတဲ့ညချမျိုးတွေရှိတယ်ဘောနော်သူရဲ့လမ်းကြောင်းဒါတော့သူရဲ့လမ်းကြောင်းနှစ်ခုပေါ်ပြနေတဲ့အပေါ်မှာကျွန်တော်တို့အဒီသုံးတက်ထားတာဗောနော်ဒီကတော့ဟိုနည်းနည်းစောင့်ကြည့်အောင်မယ်ညချမျိုးတော့ရှိပါတယ်ဟုတ်ကဲ့
ဖန်နီမွန်နိုင်းနဲ့ပတ်သက်လို့အိန္ဒိယမိုးလေဝသစင်တာတခုပြည်တဲ့ Joint Tanfon Warning Center ကတော့အိန္ဒိယကံရုံးတဲ့တခြားဖြတ်သန်းသွားမယ်လို့ခန့်မှန်းလာပြီးမုန်တိုင်းဝင်မဲ့ကံရုံးတဲ့ကိုတော့မထုတ်ပြန်သေးပါဘူးမုန်တိုင်းလမ်းကြောင်းကအချိန်နဲ့အမျှပြောင်းလဲနေတဲ့အတွက်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမုန်တိုင်းကိုအဝါရောင်အစ်စ်နာတတ်မှတ်ထားပါတယ်မိုးကြိုကလာနဲ့မုန်တိုင်းအန္တရာယ်ပြင်းစမှုအပိုင်းနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကဒေါက်တာကိုကိုနိုင်က
မိုးကြိုကဒီမှာဆိုလေလေပြင်းပေးတွေလည်းရှိတယ်မိုးကြိုမှာလည်းမိုးကြိုမုန်တိုင်းတွေရှိတယ်ဒီရေဆိုဒါကကျွန်တော်တို့တစ်နှစ်ပတ်လုံးကျင်းဆိုင်တာအားလို့ဆိုဒါတွေကပုံမှန်အတိုင်းလုပ်နေကြတာပဲဒီဟိုပညာပေးတွေလုပ်တယ်ကျိုးတင်ပြင်ဆင်ရေးတွေလုပ်တယ်သူတက်ဆိုင်ရာနေရာတွေမှာတောင်းရှိပလန်တွေဆွဲတယ်လीနော်ဟိုဟာဟိုအဓိကကျွန်တော်အားလီဝန်နေပြလာပြီးရှိပြီဆိုလို့ရှိရင်ကျွန်တော်ကဟိုဒီကနေလဲကြီးညာတယ်မြမသံဘာညာဆိုတာကြီးညာတယ်ဒေတာမှာလဲရှောက်អော်တာတွေပါရှိတယ်ဒီဒါမျိုးတွေနေပဲသွားမှာပေါ့
ဖန်နီမွန်တိုင်းချိန်ကြောင်းတိုင်းနေပြည်နေတချို့မှာမိုးရွာတွန်းနိုင်ပြီးအပူချိန်ရော့ကြမယ်လို့ခန့်မှန်းထားပါတယ်မွန်တိုင်းဒရင်နေနဲ့ပတ်သက်ပြီးတော့မိုးလေဝသနဲ့ဇလဗေဒညှိချမှုဦးစီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပါတယ်မြန်မာနိုင်ငံမှာအခုလိုမိုးကြိုကာလရောက်တိုင်းမုန်တိုင်းတန်ကိုအနည်းငယ်များခံစားကြရလိမ့်ရှိပါတယ်လွန်ခဲ့တဲ့17နှစ်မေလ2ရက်နေ့ကကြုံခဲ့ရတဲ့နာကစ်မုန်တိုင်းကတော့မြမသမိုင်းမှာအဆိုးအဝါဆုံးဖြစ်လို့လူတွေသိမ့်ချီတည်ဆုံးခဲ့ရပြီးတန်းနှစ်ချီမုန်တိုင်းတန်ကိုခံခဲ့ကြရပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေနှာစင်ကြရဖို့ရှိပါလိမ့်ရှင်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ57 kHz 5885နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်ပါလိမ့်ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
် IS အစွန်ရောက်အကြံဖက်ဝါရီဖွဲ့ရဲ့ခေါင်းဆောင်လို့ဆိုသူကသူ့ရဲ့နောက်လိုက်တွေကိုအမှားစကားပြောတာကိုရိုက်ယူထားတဲ့ဗီဒီယိုအသစ်တစ်ခုထွက်လာပါတယ်အီရန်နဲ့ဆီးရီးယားမှာ IS အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ Caliphate Islamic နိုင်ငံတော်ကြောက်ဆုံးသွားတဲ့အပေါ်တုံ့ပြန်လက်စားချေကြဖို့အဲ့ဒီဗီဒီယိုထဲမှာ IS အဖွဲ့ခေါင်းဆောင်ဆိုသူကတိုက်တွန်းထားပါတယ်IS အဖွဲ့ရဲ့သတင်းထုတ်ပြန်ရေးဌာန Alpha Ken ကအင်တာနက်ပေါ်မှာတင်လိုက်တဲ့16မိနစ်ကြာဗီဒီယိုထဲမှာ IS အဖွဲ့ရဲ့ခေါင်းဆောင်လို့တည်ထားကြတဲ့ Abu Bakr al-Baghdadi လို့ဆိုသူကစကားပြောထားတာပါ။ဂျပန်နိုင်ငံအေဂရစ်ဘီယင် Akihito ဟာဒီကနေ့မှဘီယင်အဖြစ်ကနန်းစွန့်သွားပြီဖြစ်ပါတယ်။နန်းစွန့်ပွဲမှာသူကသူ့ရဲ့အနှစ်30နန်းတရလျှောက်သူ့ကိုထောက်ခံအားပေးကြတဲ့ဂျပန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းနဲ့ပြည်သူတွေအပေါ်ယုံကြည်မှုအပြည့်နဲ့တစ္ဆာရှိရှိတာဝန်ထမ်းဆောင်နိုင်ခဲ့လို့သူကံကောင်းပါကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယရှိနေချုပ် Rod Rosenstein ဟာနှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်လာမယ့်သတင်းပတ်ကြရင်နှုတ်ထွက်တော်မှာဖြစ်ပါတယ်။2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့အပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးခဲ့တာမတ်လကပြီးဆုံးသွားပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်မှာအစိုးရစာကိုထုတ်ပြန်ပြီးတဲ့နောက်သူနှုတ်ထွက်မဲ့ကိစ္စတရားဝင်ထွက်လာတာပါ။မေလ17ရက်နောက်သတင်းပတ်စနေနေ့မှာနှုတ်ထွက်မဲ့အကြောင်းသမ္မတ Donald Trump စီကိုပေးပို့တဲ့နှုတ်ထွက်စာထဲမှာ Mr. Rosenstein ကပြောထားပေမဲ့နှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့ပြောမထားပါဘူး။ရခိုင်ပြည်နယ်ကနေရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းတာမှာတိုးတက်မှုမရှိသေးဘူးလို့လူသားဆန္ဒမှုအကူအညီပေးဆိုင်ရာကုလသမဂ္ဂအကြီးအကဲမာ့ခ်လိုကော့ကပြောပါရယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမူရင်းနေရာတွေကိုပြန်သွားစေချင်ဖို့အတွက်ယုံကြည်မှုတည်ဆောက်ရေးမြန်မာနိုင်ငံကမလုပ်နိုင်သေးဘူးလို့မာ့ခ်လိုကော့ကပြောပါရယ်သူဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ပြီးတဲ့နောက်မကြာသေးခင်ကပြန်ရောက်လာတာပါသူစကားပြောခဲ့တဲ့ဒုက္ခသည်တွေအားလုံးကသူတို့ပြန်ဖို့အတွက်လုံခြုံစိတ်ချရပြီလို့မြူဆကြတဲ့အကြောင်းမစ္စတာလိုကော့ကပြောပါတယ
်။အင်ကာနေညနေခင်းဗီဒီယိုရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ဗီဒီယိုရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမခွာညိုပါရှင
်
This program has come to you from the Voice of America, Washington.